မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်တွေကိုမေကင်ပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီနေ့နေခင်းတွေ့စီစဉ်တွေကိုတာဝန်ယူတည်ဆက်ပေးတော့မှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်ဒီနေ့ရမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးအစီအစဉ်တွေကိုတင်းချက်ဖို့လွှတ်တော်မှသဘောတူညီချက်မရနိုင်ခဲ့ရင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်းတာကိုကြိုဆိုကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံကတန်တမာနေရခိုင်ပြည်နယ်မြောက်ပိုင်းကိုဒီကနေ့ပဲတွားရောက်ကြည့်ရှုကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှသောတာရှင်နေနားဆင်ကြရမယ့်ဒီမှာအမေရိကန်ကွန်ဂရက်စ်လွှတ်တော်မှအစိုးရအသုံးစရိတ်ချပေးရေးကိစ္စနဲ့ပတ်သက်ပြီးတော့
I'd love to see a shutdown.If we don't get this stuff taken care of.
သမ္မတထရမ့်ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဆွစ်ဇာလန်သမ္မတသွားရောက်တဲ့အကြောင်းနဲ့ကချင်ပြည်နယ်ဘက်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့ကဖမ်းဆီးထားတဲ့လီဆူတိုင်းရင်းသားတွေကိုပြန်လွတ်ပေးဖို့လီဆူမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတွေကနေတောင်းဆိုထားတဲ့သတင်းစာရတွေကိုဒီကနေ့မှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်ပြည်သူ့ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တွေကိုတင်းကျပ်ဖို့ဥပဒေပြုအမတ်တွေသဘောတူညီချက်မရနိုင်မှုဆိုရင်အစိုးရရဲ့လုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်းမယ့်အရေးကိုကြိုးစုံမှဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေရဲ့အားနည်းချက်တွေကိုမပြင်းစင်နိုင်ရင်နိုင်ငံတွင်းကိုလူသတ်မဲ့သူတွေဝင်ရောက်ခွင့်ပြုရရောက်တာကြောင့်မပြင်းစင်နိုင်မဲ့အတူတူအစိုးရလုပ်ငန်းတွေရပ်ထားတာကမှကောင်းသေးတယ်လို့ MS-13 လို့လူသိများတဲ့စပိန်စကားပြောရာဇဝတ်ကမ်းရဲ့အကြမ်းဖက်လုပ်ရတဲ့နေပတ်သက်လို့လွန်ကျွေးတပ်ဖွဲ့ဝင်တွေအင်ဗီရိုမှာမနေ့ကကဆွေးနွေးချိန်မှာသမ္မတကပြောဆိုလိုက်ကြပါ။ယာယီပန်နိုင်အသုံးစရိတ်ဥပဒေချမ်းတစ်ခုကိုအောက်လွှတ်တော်မှာမနေ့ညပိုင်းကအတည်ပြုခဲ့ပြီးရရှိပန်နိုင်အသုံးစရိတ်တွေဥပဒေမူချမ်းကိုထက်လွှတ်တော်မှာပြင်ဆင်နေချိန်မှာပဲသမ္မတထရန့်ကမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။အစိုးရလုပ်ငန်းတွေအတွက်လက်ရှိဗန်ဒါရီအသုံးစရိတ်ဥပဒေကတော့ကြာသပတ်နေ့ညသကောင်းချိန်မှာပဲကုန်တက်တန်းကုန်ဆုံးတော့မှာပါလူမှုကြီးကြပ်ရေးစီစဉ်နေတဲ့ပတ်သက်ပြီးသဘောတူညီမှုတွေမရနိုင်တဲ့အတွက်2013ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့လလယ်ပိုင်းမှာပဲအစိုးရရဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းကို၃ရက်ကြာရပ်ဆိုင်းခဲ့ရပါတယ်အင်ဗီရိုပြောခွင့်ရသူဆာရာဟက်ဘီဆန်ဒါစ်ကတော့သမ္မတအစိုးရလုပ်ငန်းတွေရပ်ဆိုင်းဖို့တိုက်တွန်းနေတာမျိုးမဟုတ်ပဲအတက်ကန်ဒီမိုကရက်တီကသာကိုယ့်အလုပ်ကိုမလုပ်ကြတာဖြစ်တဲ့အကြောင်းသမ္မတကမှတ်ချက်ပေးပြောဆိုပြီးနိုင်ပိုင်းအကြံမှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါသမ္မတအနေနဲ့ရရှိဖန်တားရေးစီစဉ်တဲ့ကိုလိုလားနေတယ်လို့လူမှုကြီးကြပ်ရေးမှာပြုရင်ပြောင်းလဲဖို့နဲ့ဒီမိုကရက်တီစိစက်ညီနိုင်မှုတွေမှာပါဝင်လာစေချူလို့ရောင်းလဲပြောဆိုခဲ့ပါတယ်ဒီနောက်မှာတော့လူမှုကြီးကြပ်ရေးစီစဉ်တဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးညီနိုင်မှုအချိန်ပိုရဖို့နဲ့အစိုးရရဲ့လုပ်ငန်းတွေဆက်လက်လည်ပတ်သွားနိုင်အောင်မလ23ရက်နေ့ထိတက်တန်းတိုးမဲ့ယာယီ30ဥပဒေတဲ့ကိုထောက်ခံကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတအင်ဗီဒေါ်ရဲ့မဟာဗျူဟာဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းSteve Bannon ကို2016ခုနှစ် American ရွေးကောက်ပွဲမှာရုရှားတို့ရဲ့ဂျာဝင်နှောက်ယှက်မှုအပေါ်စုံစမ်းနေတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်လာရောက်ဖြေကြားဖို့တပတ်အချိန်ပေးလိုက်ပါပြီ။အောက်လွှတ်တော်စုံစမ်းရေးကော်မတီက Mr. Bannon ကိုမနေ့အင်္ဂါနေ့မှာလာရောက်ဖို့ဆင့်ခေါ်ခဲ့ပေမဲ့သူကရောက်မလာခဲ့ပါဘူး။အခုလိုရုံးကဆင့်ခေါ်တာကိုလာရောက်ဖို့ပြတ်ကွက်ခွဲတဲ့အတွက် Mr. Bannon ဟာလွှတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားရင်ဆိုင်ရနိုင်ပါတယ်။ဒါပေမဲ့ဒီလိုလာရောက်ဖြေကြားဖို့ပြက်ကွက်မှုအပေါ်လွှတ်တော်ဘက်ကဘလို့အရေးယူတာမျိုးလုပ်မလဲဆိုတာကိုတော့အခုထိအသေးစိတ်မသိရသေးပါဘူးပြီးခဲ့တဲ့လလွှတ်တော်ကော်မတီရှေ့မှပထမဆုံးလာရောက်ခဲ့စဉ်တုန်းကလည်းလွှတ်တော်ရဲ့မေးမြန်းချက်တွေကိုမစ္စတာဘန်နွန်ကဖြေဆိုဖို့ညှဉ်းဆန်ခဲ့ပါတယ်အိမ်ပြည်တော်တာဝန်ရှိသူတွေကမစ္စတာဘန်နွန်ကိုမေးခွန်းတွေမဖြေဖို့ညွှန်ကြားထားတာဖြစ်နိုင်တယ်လို့လွှတ်တော်အမတ်တချို့ကပြောဆိုနေပါတယ်မစ္စတာဘန်နွန်အနေနဲ့လွှတ်တော်ရဲ့ဆွတ်ခွာချက်ကိုညှဉ်းဆန်ပြီးမေးခွန်းအလုံးဖြေကြားခြင်းမပြုဘဲဆက်ပြီးနှုတ်ဆက်နေမယ်ဆိုရင်သူ့ဘော်လွှတ်တော်ကော်မတီဘက်ကဖိအားပေးပြီးလှုပ်ဆောင်သွားဖို့ရှိတယ်လို့စုံစမ်းရေးအဖွဲ့တွေကထိတ်တန့်ဒီမိုကရက်အောက်လွှတ်တော်မှအဲဒမ်ရှရစ်ကထုတ်ပြောလိုက်ပါတယ်ခင်ဗျာ
မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုမကြခင်ကြေညာမှာဖြစ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန်စ်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထင်းတက်မစ်ဆိုင်တုံးအစီအစဉ်တွေကိုအပြီးတိုင်ဆွန့်လွတ်တဲ့အထိအမေရိကန်ကဖိအားပေးသွားမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမ္မတကပြောဆိုလိုက်တာပါမကြခင်ကြေညာမယ်လို့ဆိုတဲ့အထက်မှာဘယ်ကဏ္ဍတွေကိုအရေးယူမှာလဲဆိုတာကိုတော့ဒုသမ္မတကအသေးစိတ်ပြောဆိုမသွားပါဘူးတောင်ကိုရီးယားနိုင်ငံပျောင်ချန်မြို့ကစောစီအိုလံပစ်အားကစားပွဲမှာရှင်ပြိုင် ဲ့အမေရိကန်အသင်းကိုဦးဆောင်ပြီးတွားရောက်မဲ့အစီအစဉ်ပါဝင်ဒုသမနာပန်ဆာအရှိမြောက်အာရှဒေသကိုခီးထွက်နေတာဖြစ်ပါတယ်။အိုလံပစ်ပွဲတော်မှာအားကစားသမားတွေကိုအားပေးမှဖြစ်တယ်လို့ဒီချိန်ထဲမှာပဲအမေရိကန်ရဲ့မဟာမိတ်တွေနဲ့အတူရပ်တည်ပြီးကမ္ဘာမှာမြောက်ကိုရီးယားအာဏာရှင်အဆန်ဆုံးအပြည့်နိုင်ဆုံးဖြစ်တယ်ဆိုတာကိုသတိပေးသွားမှာဖြစ်ကြောင်းလည်းအမေရိကန်ဒုသမနာကပြောဆိုခဲ့တာပါ။အိုလံပစ်ပွဲမှာတော့မြောက်ကိုရီးယားအားကစားသမားတို့လည်းပါဝင်ရှင်ပြိုင်မှာဖြစ်ပြီးတောင်ကိုရီးယားအသင်းနဲ့ပူးတွက်ပြီးအလံတစ်ခုတည်းအောင်ချီတက်ချဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ဒုသမနာကတော့အိုလံပစ်အားကစားပွဲရဲ့အမှားစကားနဲ့ပုံရိပ်တွေကိုမြောက်ကိုရီးယားကဝါရဖြန့်ချီလူယူလာမျိုးကိုလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ရဲ့မဟာမိတ်ဂျပန်နိုင်ငံကိုအားပေးကြောင်းဒုသမနာကကတိပြုပြောကြားရမှာတော့အမေရိကန်စစ်တပ်ဟာဂျပန်နိုင်ငံလုံခြုံရေးအတွက်အကာအကွယ်ပေးသွားမှာဖြစ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရတွေရဲ့မူဝါဒတွေကလည်းတထက်တဲကြာကြောင်းပြောဆိုသွားခဲ့ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့ညီမအနေနဲ့တောင်ကိုရီးယားမှာလုပ်တော့မဲ့ဆောင်းရာသီအိုလံပစ်ပွဲကိုတက်ဖို့ရှိနေပါတယ်။ဒီပတ်ထဲပြောင်းချမ်းမြို့မှာစတော့မဲ့ဒီအိုလံပစ်ပွဲအတွက်မြောက်ကိုရီးယားဆွေရပါတီအကြီးအကဲအဖွဲ့ဝင်လည်းဖြစ်တဲ့ဒီညီမကင်ဂျိုဂျုံဟာမြောက်ကိုရီးယားစစ်မြေကိုယ်စားလှယ်အဖွဲ့နဲ့အတူတပတ်ခါတောက်ကြနေမှာရောက်လာမယ်လို့တောင်ကိုရီးယားနိုင်ငံရဲ့ပြန်လည်ပေါင်းစည်းဝင်ကြီးဌာနကဒီနေ့ထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဆောင်းရောင်းကောင်းဆောင်ဖြစ်တဲ့လွှတ်တော်ကထာကင်ဂျွန်နမ်ဦးဆောင်မဲ့အစိုးရကိုယ်စားလှယ်အဖွဲ့ထဲမှာပါလာမဲ့ကင်ဂျွန်အန်ရဲ့ညီမဟာမြောက်ကိုရီးယားလူ့သမားပါတီထဲမှာအရေးပါတဲ့ယာတွေကိုယူထားသူပါ။ဒီမြောက်ကိုရီးယားကွန်မြူနစ်ပါတီရဲ့အဓိကဆုံးဖြတ်ချက်တွေချတဲ့ပေါ်လစ်ဘျူရိုမှာလှည့်ကြအဖွဲ့ဝင်ဖြစ်သူမကိုအကိုကင်ဂျွန်အန်ကပြီးခဲ့တဲ့အောက်တိုဘာလကပဲယာတူတူပိခံထားခဲ့တာပါ။ဒီကင်မီသားစုမင်းဆက်လို့အုပ်ချုပ်လာတဲ့မြောက်ကိုရီးယားကနေဒီအသက်20ကျော်30ခန့်အရွယ်ကင်မီသားစုဝင်တူတောင်ကိုရီးယားကိုထူးထူးခြားခြားဆေးလွှတ်လိုက်တာမို့ဆယ်စုနှစ်တွေချီအေးခဲလာခဲ့တဲ့ဒီတောင်မြောက်နှစ်နိုင်ငံဆက်ဆံရေးနဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်နှွေးထွေးလာဖို့လမ်းစာလို့မျှော်လင့်မှုတွေရှိနေပါတယ်။ဒါပေမဲ့ညီမကင်မြောင်ဂျောင်းအနေနဲ့သူ့ကိုကင်မြောင်အန်ကိုစာမေးခွန်းပြောတာဆွေးနွေးတာတွေလုပ်မလုပ်ကတော့မသိရသေးပါဘူးခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကြောင်မြန်ပြစ်ကတ်တီကြုံရတဲ့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကတပ်တမန်တွေဒီကနေ့တွားရောက်လေ့လာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Net OSP ပါဝင်တရုတ်၊လာအို၊ထိုင်း၊ဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကတပ်တမန်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုတွားရောက်ခဲ့ကြပြီးမကြာသေးခင်ကပြစ်ကတ်တီကြောင့်ဒေသရင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုလေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီကနေ့အဟိုလာနောက်မိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ညွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုလွန်ညွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူထားပေမဲ့အကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေချိန်မှာပဲတပ်တမန်တွေတွားရောက်ခဲ့ကြတာလည်းဖြစ်ပါတယ်။ကမ်ပိနေမြောက်ပိုင်းကပြစ်ကတ်တွေအတွင်းလူခွင့်ရေးချုပ်ပေါမှုတွေအကြီးအကျယ်ကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကစိုးရိမ်မကင်းတဲ့အနေနဲ့ဆက်လက်ထွက်ပေါ်နေတာပါ။အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတမတ်ကြီးနီကီဟေးလီယာလည်းကက်သလစ်ခရစ်ယာန်သာသနာပိုင်းဗာတီကန်ကျောင်းတော်ရဲ့ကုလသမဂ္ဂဆိုင်ရာတမတ်ကြီးဘနာတီတိုအော်ဇာနဲ့နယူးယောက်မြို့မှာတွေ့ဆုံရမှာကမ်ပိနေကအချက်တဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။ဒီမှာဆိုအနေနဲ့ပြစ်ခတ်ဖြစ်ရာဒေသကိုတော်ရောက်ခွင့်ပြုဖို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရဖို့တွေကိုလည်းဆွေးနွေးခဲ့ကြကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြန်မာတပ်မတော်အတွက်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစစ်တမ်းကိုအိန္ဒိယနိုင်ငံကစပေးနေပါပြီ။အိန္ဒိယကြီးတဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့နေပြည်တော်ကိုရောက်သွားပြီးမြန်မာတပ်မတော်သားအနည်းဆုံး30ကိုနှစ်ပတ်ကြာအထိနိုင်ငံတကာငြိမ်းချမ်းရေးထိန်းသိမ်းမှုဆက်ဆင်ရေးလှုပ်ဆောင်နိုင်ဖို့စွန့်ရင်မြင်တင်တန်းပေးမှာလို့ကြေညာချက်ထုတ်ပြောလိုက်ပါတယ်။အခုဖေဖော်ဝါရီလ5ရက်နေ့ကနေ16ရက်နေ့ထိလုပ်မဲ့ဒီတနက်နေ့မှာမြန်မာတပ်မတော်အနေနဲ့မကြာခင်အနာဂတ်မှာရလာနိုင်တဲ့ဒီနိုင်ငံတကာငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေထဲမှာဝင်းပါဝင်ထမ်းဆောင်နိုင်ရေးအတွက်ဒီလုပ်ငန်းအတွေ့အကြုံအများကြီးရှိထားတဲ့အိန္ဒိယကြီးတဲ့အရာရှိ၄ဦးကတင်တန်းပေးသွားမှာလို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။မကြာခင်ကာလတွေထဲမှာပဲအခုလိုတင်တန်းပေးတာမျိုးလှုပ်လာတာအခုဆို၄ချိန်ရှိသွားပြီးဒီတင်တန်းတွေဟာအိန္ဒိယမြန်မာအိန္ဒိယချင်းနှစ်နိုင်ငံဆက်ဆံရေးမြင့်တင်မှုအထူးကလုပ်ငန်းစဉ်တစ်ခုလည်းဖြစ်ပါတယ်။အိန္ဒိယကြီးတဲ့ရဲ့ဒီကြေညာချက်ထဲမှာပဲအိန္ဒိယနိုင်ငံဟာဒီကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတက်တွေထဲမှာနှစ်ပေါင်း80ကြာနီးပါးပါဝင်ခဲ့တဲ့ကြီးမားတဲ့အတွေ့အကြုံရှိထားတာကြောင့် နိုင်ငံတကာမှာအခုလို professional နိုင်ငံရေးမဆွတ်တဲ့စည်ရေးတက်တဲ့ကျန်းကျင်မှုတွေကိုမြန်မာတက်မတော်အတွက်မျှဝေသွားနိုင်မှာဖြစ်တယ်လို့ဆက်ပြောထားပါတယ်ခင်ဗျာ
မြန်မာတက်မတော်ကဝဲဦးစည်းချုပ်ဘူဂျုံမကြီးမင်းအောင်လည်းဟာစင်ကူနိုင်ငံမှာရောက်ရှိနေပြီးနိုင်ငံစစ်ပတ်ဆိုင်ရာဆက်ဆံရေးကိစ္စတွေကိုဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်မြန်မာတက်မတော်အဆင့်မြင့်ရရှိပြီးပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ပြီးတွားရောက်ခဲ့တဲ့ခီးစဉ်တွင်ဘူဂျုံမကြီးမင်းအောင်လည်းဟာစင်ကူနိုင်ငံကလေကြောင်းပြပွဲကိုတွားရောက်ကြည့်ရှုဖို့ရှိသလိုစင်ကူတက်မတော်ကဝဲဦးစည်းချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားကြောင်းမြန်မာတက်မတော်ကဝဲဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားတာပါအခြားတစ်ခါကအကြီးဆုံးလေကြောင်းပြပွဲဖြစ်စင်ကူနိုင်ငံမှာဒီလ6ရက်နေ့ကနေ17ရက်နေ့ထိကျင်းပသွားမယ်လေကြောင်းပြပွဲကိုတော့လာမယ့်စနေနဲ့တနင်္ဂနွေနေ့တွေမှာအများပြည်သူအတွက်ဖွင့်ပွင့်လင်းသွားပေးသွားမှာဖြစ်ပါတယ်။စင်ကူနိုင်ငံမှာပဲကျင်းပနေတဲ့အရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံကာဝေးဝန်ကြီးတွေရဲ့အစည်းအဝေးကိုလည်းမြန်မာနိုင်ငံကကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဆင်ဝင်တက်ရောက်နေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌဖြစ်စင်ကူမှာကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံကမတူးမညီအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်အရေးကိုလည်းထက်သွင်းဆွေးနွေးခဲ့ကြပါတယ်
။ SpaceX အာကာသစူးစမ်းရေးဆိုင်ရာပုဂ္ဂလိကကုမ္ပဏီကကမ္ဘာနဲ့အင်ကာချူပတ်လန်တဲ့ကိုလွှတ်တင်မဲ့သူ့ရဲ့အကြီးဆုံး Falcon Heavy ဒုံးပျံတဲ့မှာ Cherry Neon Tesla Roadster ကားကိုထည့်သွင်းလိုက်ပြီးမနေ့အင်ကာနေ့မှာလွှတ်တင်လိုက်ပါတယ်။အာကာသရဲကိုအရာဝတ္ထုတွေလွှတ်တင်ရမှာကုန်ကြစည်တက်တာပို့နဲ့နောက်ပိုင်းလူတွေကိုပါတခြားဂျူရီစီကုလို့ပို့ဖို့လုပ်တဲ့ဒီပုဂ္ဂလိကကုမ္ပဏီရဲ့နောက်ဆုံးကြိုးပမ်းမှုဖြစ်တဲ့ဒီလုံးပံဒီဒုံးပျံလွှတ်တင်မှုကို Florida ပြည်နယ် Kennedy အာကာသလေလာရေးစခန်းကနေပြစ်တင်ခဲ့တာပါ။တက်စလာကားတွေထုတ်လုပ်နေသူဒီ SpaceX ကုမ္ပဏီအမှုဆောင်ရာရှိချုပ် Elon Musk ကဒီ Falcon Heavy ဒုံးပျံကိုအခုလိုစမ်းသပ်လွှတ်တင်ဖို့နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ရာရှိချုပ် Musk ကဆက်ပြီးဒီဒုံးပျံကိုအစကလဒါမှမဟုတ်အင်ကာဂျိုကိုလူသားတွေလွှတ်တင်ဖို့စပြီးပုံစံထုတ်ခဲ့တာဖြစ်ပေမဲ့အခုတော့နက်ဆိုင်တဲ့အာကာသဟင်းလင်းပြင်နဲ့စူးစမ်းရေးပစ္စည်းတွေလွှတ်တင်မဲ့ရင်ဖြစ်သုံးဖို့စဉ်းစားနေပြီလို့ဆိုပါတယ်။ဒီဒုံးပျံကို Florida ပြည်နယ်မှာရှိတဲ့ကန်နေဒီအာကာသလေလာရေးစခန်းကနေ1969ခုနှစ်တုန်းက NASA ကလွှတ်တင်တဲ့ပထမဆုံးလူသားလိုက်ပါသွားတဲ့လာသွားရင် Apollo 11ကိုလွှတ်တင်တဲ့နေရာကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။ဒီဒုံးပျံမှာပါသွားတဲ့ဆက်ရုပ် driver ကမောင်းပြီးကဘာမြေကြီးကိုပတ်မောင်းတာကိုတိုက်ရိုက်ကြည့်နိုင်ဖို့ဒီ SpaceX Company က live video စီစဉ်ပေးထားပါတယ်။တကယ်တော့အလေးချိန်ကီလိုဂရမ်2သန်းကျော်ကိုတည်ဆောင်ပြီးအာကာသထဲပြစ်လွတ်နိုင်ဖို့ဒီဒုံးပျံမှာအချိန်မြင့်ဆက်3လုံးနဲ့အင်ဂျင်28လုံးတပ်ဆင်ထားပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းမှာမနေ့ကအင်အားဖြင့်ငလင်တန်ခံခဲ့ရသူတွေကိုကယ်ဆယ်နိုင်မှုအပျက်စီးတွေကြားဒီကနေ့လဲဆက်လက်ရှာဖွေနေပါတယ်ထိုင်ဝမ်ကျွန်းအရှေ့ဘက်ကယုန်တန်းကလူရေတသိန်းလောက်ရှိတဲ့ဟွာလျန်မြို့မှာမနေ့ညသကောင်းရက်အချိန်မတန်ခင်လှုပ်ခတ်ခဲ့တဲ့ပင်ရ 6.4 ရှိတဲ့ငလင်ညောက်လူလေးဦးသေဆုံးပြီး225ယောက်ထပ်မနေ့လဲဒဏ်ရာရရှိခဲ့ကြတာပါ
ကောလင်ဦးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းပုဒ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာအစိုးရအသုံးစရိတ်ချပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့အကြိမ်နဲ့ဆွေးနွေးလာကြပေမဲ့လေကလင်းငယ်ဘဝကလေးကအမေရိကန်ပြည်အောင်စုကိုတရားမဝင်ရောက်ရှိလာသူ 1.8 သန်းတရားဝင်နေထိုင်ခွင့်ရဖို့ကိစ္စနဲ့ပတ်သက်ပြီးတော့အင်္ဂါနေ့အထိသဘောတူညီမှုမရခဲ့ပါဘူးအစိုးရယာယီအသုံးစရိတ်မကြခင်ကတည်းကချမှတ်ထားပေးတာဟာလေလာမယ့်ကြာသပတေးနေ့မှာကုံဆုံးတော့မှာဖြစ်တာကြောင့်လွှတ်တော်အမတ်တွေကြားအကြိမ်နဲ့ဆွေးနွေးနေကြတဲ့အကြောင်း VOA သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြပြပေးပါလိမ့်မယ
်အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာအစိုးရအသုံးစရိတ်ချပေးဖို့ကိစ္စအကြိမ်နဲ့ဆွေးနွေးနေချိန်မှာပဲမတိကျတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သမ္မတ Trump ကအခုလိုပြောကြားလိုက်ပါတယ
် I'd love to see a shutdown if we don't get this stuff
ကျွန်တော်တို့ညီနိုင်လို့မရဘူးဆိုရင်တော့အစိုးရရန်တရားတွေရက်ဆိုင်သွားတာကိုတွေ့ချင်ပါတယ်
ဒါမှလည်းလွှတ်တော်ကတင်ပြလာတဲ့အသုံးစရိတ်သဘောတူညီချက်ကို Trump အနေနဲ့လက်မခံချင်တာမျိုးမရှိဘူးဆိုရင်တော့အစိုးရလုပ်ငန်းဆောင်တာတွေဆက်လက်ပတ်နိုင်မှာပါ။အိမ်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders က
I don't think that we expect the budget deal to include
လူဝင်မှုကြီးကြပ်ရေးကိစ္စသဘောတူညီချက်ပါဝင်တဲ့အသုံးစရိတ်မျိုးကျမတို့အနေနဲ့မျှော်လင့်နေတယ်လို့မထင်ပါဘူး။
အစိုးရရန်နေရတွေရက်ဆိုင်သွားတာကိုမြင်လို့ရတဲ့ဆိုတဲ့ Trump ရဲ့ချင်းချောက်ပြောဆိုမှုအပေါ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကအခုလိုတုံ့ပြန်ပါတယ်
We had one Trump shutdown.
အစိုးရရန်နေရတဲ့ချင်းရဆိုင်ပြပါပြီ။သူကလွဲလို့ဘယ်သူမှအဲ့လိုထပ်မဖြစ်ချင်ကြပါဘူး
။ဒီတော့တွင်အီမီရောအရာရှိချုပ် John Kelly ကလည်းခလိငယ်ဘွားကအမေရိကန်ပြည်အောင်စုကိုတရားမဝင်ရောက်ရှိလာကြတဲ့ Dreamers လို့ဆိုသူတွေဟာသူတို့တွေကိုယာယီနေထိုင်ခွင့်ပေးနိုင်မယ့်အစီအစဉ်အတွက်မှတ်ပုံတင်ဖို့ကြောက်နေတာဒါမှမဟုတ်အဲ့လိုမှတ်ပုံတင်ဖို့ပြင်းနေကြသူတွေလို့ပြောလိုက်ပါတယ်။ ါတီနှစ်ရက်ကထက်လွတ်တော်အမတ်ကွန်းစ်နဲ့မက်ကိန်းတို့ရဲ့အဆိုပြုချက်အပေါ်လဲအင်မီရောကလက်မခံခဲ့တာကြောင့် Dreamers Day အတွက်အင်တိုင်းအားလိုက်ဆောင်ရွက်နေသူဒီမိုကရက်ထက်လွတ်တော်အမတ်ရစ်ချတ်ဒါဝင်က
This isn't just a looming humanitarian crisis.
လူသားချင်းဆိုင်ရာဘေးကျတဲ့တာမကပဲစီးပွားရေးကျတဲ့လည်းဖြစ်ပါတယ
်။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကနောင်တရင်ပတ်တွင်လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးအကြိတ်နဲ့ဆွေးနွေးဖို့ဥပဒေကျန်တဲ့အဆိုပြုမယ်ဆိုပြီးတော့ကြေညာပေးထားတာဟာလည်းအခွင့်အရေးတစ်ရက်ဖြစ်ရှိမြင်နိုင်ပါတယ်။ဒါပေမဲ့လည်းဒီအဆိုပြုချက်ကိုအင်ဘီရောကလက်ခံနိုင်မလားဆိုတာကတော့မသေးချာလှပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan က
We will take a bill that the president supports. So we
Demra ga lakkhan nai me aso pyu che myo go be chanaw ro ga lakkhan twa ma ba. Demra Trump ga le na setana tha pi pyu pyin pyaung le season go lwet daw si po pi da ba. Ara ne patat pi lo be nyi nai swin nwe tin ma de.
In ga ni ma ro aw lwet daw ga ni ya yi aso ya thong sei cha mat pe bo Democrat ne Republican ni ja tabor tu nyi mu ya ga wa de. Ai aso pyu che go po de hu ni ma a the lwet daw a twin swin nwe bo shi ni be me le aso ya yan ya ri.ကြာသပတေးနေ့မှာနောက်တစ်ကြိမ်ရက်ဆိုင်မသွားခင်မှာလွှတ်တော်နှစ်ရက်အတွင်းအပိသက်သဘောတူညီမှုရမရဆိုတာကတော့မသေးကြသေးပါဘူး2018ခုနှစ်အောက်တိုဘာလကစလို့အစိုးရအသုံးစိတ်အားလုံးချမှတ်ပေးဖို့လိုပေမဲ့အခုချိန်အထိလွှတ်တော်တွင်ပါတီနှစ်ရက်လုံးကလွှတ်တော်အမတ်တွေကြားသဘောတူညီမှုမရနိုင်တာကြောင့်ယာယီအသုံးစိတ်ကို၅ကြိမ်မြောက်ထပ်မံချမှတ်ပေးဖို့ကြိုးစားနေကြပါတယ်ခင်ဗျာ
ကောအန်တက်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဆွစ်ဇာလန်သမ္မတတွားရောက်တဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ရိုဟင်ဂျာပြည်သူနာဖြေရှင်းနိုင်ရေးအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြေးအဝအကောင်အထည်ဖော်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်သမ္မတကပြောကြားလိုက်ပါတယ်ရိုဟင်ဂျာအကျပ်အတည်းပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့လည်းသမ္မတအလန်ဘက်စီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုအင်္ဂါနေ့တုန်းကတွားရောက်စင်မှာသူကအခုလိုပြောကြားခဲ့ရလဲဖြစ်ပါတယ်။ပြည်စုံကိုတော့မဆုမြေမုံကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်ခ်စီဟာအင်္ဂါနေ့တုန်းကကော့ဆက်စ်ဘဇားခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ရိုဟင်ဂျာပြည်သနာကိုဖြေရှင်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစိုးရခန်းစားတွေကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့သမ္မတဘက်ခ်စီကအခုလိုပြောကြားခဲ့ပါတယ်
။ The agreement on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
လက်ရှိပြည်နာဟုအဖြစ်ဆိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာနေရပြန်ပွေရေးသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။ပြန်သွားရသူအလုံးဟာကိုယ်သဘောနဲ့ကိုပြန်ကြတဲ့သူတွေဖြစ်ဖို့လုံလုံခြုံခြုံစီးဖို့တိကျစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နန်ဦးဆောင်ရေးသားခဲ့တဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲဖော်ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အစဉ်ပြည့်တဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ရုံးကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ရေရှည်အဖြေရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ
်။2019ခုနှစ်ဩဂတ်လ24ရက်နေ့တုန်းကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေထဲမှာရခိုင်ပြည်နယ်တဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငင်းငင်းချမ်းချမ်းနဲ့တဟစာတဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါ။ရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်အစီရင်ခံစာတွေကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်အစုံဆုံးအမြန်ဆုံးအကောင့်အထည်ဖော်နိုင်ဖို့စဉ်စားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစဉ်ခန်းစားထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတိမ့်နဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ
် We are working with Bangladesh but also with Myanmar and we are also in contact with Myanmar to address this issue
ဆွစ်ဇာလန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်အခုဆိုရင်နေရပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီ သူတို့ရဲ့လူကုန်သိခါကိုလေးစားလိုက်နိုင်ပြီးသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့လိုပါတယ်။ကျွန်တော်အရင်ပြောခဲ့သလိုပါပဲပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်။ဘေးကင်းလူမျိုးမှုရှိရပါလိမ့်မယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမရအယ်လန်ဘတ်စီကအခုလိုဆိုခဲ့ပါတယ
်။ We are facing and you are facing here and the people working here are facing a situation with urgent needs. Urgent needs.
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတစ်သန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူး။မကြခင်မှာမုတ်တုံရပြည်ကြားရောက်လာတော့မှာပါ။ဒါကြောင့်ဒီမှာကုနီထောက်ပံ့နေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်။စာနာရေးခါပိုင်းဆိုင်ရာအထောက်ပံ့တွေပေးနေတဲ့အဖွဲ့တွေ၊ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်။အဲ့တစ်ချိန်တည်းမှာပဲနေရပြန်ပို့ရေးသဘောတူညီချက်ကိုဘယ်လိုအကောင့်ထဲဖော်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss franc 12တန်းထောက်ပံ့မယ်လို့လဲဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်။2019ခုနှစ်ဩဂတ်စ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ်။2018ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအာမခံချက်ဘဝအာမခံချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အိမ်နီးချင်းနိုင်ငံတန်ယုံတွေကတန်တမန်တွေကုလသမဂ္ဂဒေသဆိုင်ရာယုံယာယီတာဝန်ခံနဲ့ဖြိပသတင်းတောက်တချို့ကိုအင်္ဂါနေ့တုန်းကမောင်တော်ခရိုင်တွေကဒုက္ခသည်ပြန်လည်လက်ခံမဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ရှင်
။မဆုမြတ်မွန်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တိုင်းရင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်ဘက်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့ကဖမ်းဆီးထားတဲ့လီစုတိုင်းရင်းသား28ယောက်ကိုပြန်လွှတ်ပေးဖို့လီစုမျိုးသားဖွဲ့မျိုးတိုးတက်ရေးပါတီတွေကနေတောင်းဆိုနေပေမဲ့လည်းဒီကနေ့ထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။ဖမ်းဆီးခံရသူတွေဟာကချင်လွတ်လပ်ရေးတပ်မတော်ကနေတာဝန်ထမ်းဆောင်မှုခေါ်တာဖြစ်ကြောင်း KIU ဘက်ကပြောပါတယ်။ဒါပြင်စီးရီးအခြေအနေအရမြကြီးနာဆွန်ပရာဘွန်ပူတာအိုလမ်းပေါ်ကတရား20နဲ့လမ်းတွေကို KIU ကဖျက်ဆီးခဲ့တယ်လို့ပူတာအိုဒေသခံတွေအတွက်လမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စည်းစိမ်ရေးမှာအခက်တွေ့နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေတွေကိုထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါကချင်ပြည်နယ်ပူတာအိုနဲ့ချီပွေမြို့နယ်ထဲကလီစုတိုင်းဒေသ28ယောက်ကို KIU ကချင်လွတ်လပ်ရေးအဖွဲ့ကနေဖမ်းဆီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီး KIU ရုံးနေကိုစင်ပြထားပေမဲ့အကြောင်းဆူးချလာတာမရှိဘူးလို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးစီဖာလာလူကပြောပါတယ်
ကျွန်တော်တို့မနေ့ကတော့သဘောထားထုတ်ပြန်ချက်ထုတ်လိုက်တဲ့နောက်ပိုင်းကေဌာနချုပ်ကိုကျွန်တော်တို့စာတော့ပို့ထားပါတယ်ခင်ဗျာအခုထိတော့ဘာမှထူးခြားမှုမရှိသေးဘူးဒီဝါသားဆိုရင်ကျွန်တော်တို့ပူတော်ဦးက5ဦးပါမယ်မရှိနာရွှေဇက်က12ဦးပါမယ်ခင်ဗျာဝိုင်းမော်မခေါ်ရောင်က2ဦး28ရက်နဲ့ဖားနဲ့ခွန်ရောက်ကတော့မရှိနာချက်ပေါင်ချံကဖြစ်တယ်ချစ်ဖွေဘက်တစ်ဖက်ကမှဖမ်းသွားတာသူတွေကတော့ဒီစုစည်းကတာရရင်ရတယ်လို့ဖမ်းဆီးပြီးတော့စစ်သားလုပ်ခိုင်းတာတို့တကယ်လို့ရှိနေပါတယ်ခင်ဗျာ
လီစုတိုင်းသားတွေကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့နဲ့28ရက်နေ့တွေမှာ KIA ကချင်းလွတ်လပ်ရေးသမတော်ဘက်ကဖမ်းဆီးသွားတာဖြစ်ပြီးသတင်းစာနာမရရှိသေးဘူးလို့ဦးစီဖာလာလူကပြောပါတယ်။ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့ကချင်းလွတ်လပ်ရေးဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုရှင်းလင်းချက်ပေးပါတယ်
။လီစုပြည်ဟာလည်းကျွန်တော်တို့ကချင်းပြည်ပဲ။ကချင်းတိုင်းသားပါကျွန်တော်တို့ရဲ့ဒေါ်လန်ကြီးတာဝန်တွေကိုထမ်းဆောင်ပေးကြတော့အားလုံးကတာဝန်ရှိကြတယ်တာဝန်ထမ်းဆောင်ဖို့ကိုယ်လေးလုပ်တာဖြစ်ကြတယ်လူငယ်တွေကျန်းမာတဲ့ဒီရေရောက်တဲ့ကျွန်တော်တို့အတိုင်းတိုင်းမှာတာဝန်တွေကိုထမ်းဆောင်ပေးကျွန်တော်လည်းမြင်ထားတာရှိပါတယ်
ကချင်ပြည်နယ်သွင်းမှာလီစုရှမ်းနီစတဲ့လူမျိုးစုတွေအပေါ်မှာလူသစ်ဆုဆောင်းလာတွေမကြာခဏဖြစ်ပွားလေးရှိပါတယ် KIA ကနေအသင်းအရမဖမ်းဆီးခေါ်ဆောင်ခံစားရတဲ့လူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့ငြိမ်းချမ်းရေးရရှိရေးအတွက်သက်ဆိုင်ရာဖွဲ့စည်းတွေကိုအမြန်ဆုံးတွိတ်ဆုံညှိနှိုင်းဖြေရှာဖို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေသတင်းလိုက်နေမှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့မှာကချင်ပြည်နယ်မြကြီးနားဆွန်ပရာပုံဘူဒါအိုလမ်းပေါ်ကသရဏစင်းကို KIA ကနေဖျက်ဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ KIU ရဲ့ပြန်ကြားရေးသာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
ကိုချင်းမှာသူ့ရဲ့ပြည်မာရတဲ့အမြင်ထားဖြစ်နေတာအဲဒီစီးရီးကိုပြန်တုံးတက်ကြည့်တော့စီးရီးကတိုးထင်းမှာရှိနေတယ် ဒီတန်းရှိတဲ့နေရာမှာတတ်မတော်ဘက်ကနေလာမှအသိစိတ်ရဲလို့ကလာမှတိုက်တာပေါ့ဆိုတော့သူတို့အကြောင်းထိုးမဲ့နေရာအဲ့မှာလက်နက်ကြီးစစ်ကြီးရတယ်ဒီလာတဲ့လမ်းကြောင်းကိုချက်တော့တဲ့သဘောမျိုးနဲ့လမ်းနေသားတွေကချက်လိုက်တာဖြစ်ပါလား
။စူမရာပူပူရာအိုလမ်းမဘောကသရားနဲ့စင်ဖြတ်စီပြီးလမ်းဖြတ်သွားလို့ပူရာအိုသေရခံတွေအတွက်လမ်းမဆက်တွေရေးနဲ့ဂုံစီစီစဉ်ရေးမှာခက်သွေ့နေတယ်လို့လီစုမျိုးရာဖွံ့ဖြိုးသွေးသွေးရေးပါစီရဲ့ဥက္ကဆာဦးစီဖာလာလူကပြောပါတယ
်။ဒီလားဆိုလို့ရှိရင်ပူရာအိုခရိုင်ရဲ့အသက်သွေးကျော်လို့တော့ပြောလို့ရတယ်။တခုတည်းတော့ပြည်တော်စုလမ်းမကြီးဖြစ်တယ်။တခြားလမ်းလည်းရှိတဲ့အတွက်ဒီချရတော့ကျွန်တော်တို့ကိုစီစင်းစင်းမှုတက်တော့သွားမယ်။နံပါတ်7တွေသွားလာဖို့ကပြတ်တော့သွားတယ်။အဲ့တော့ကျွန်တော်တို့ပူတာဟွာဆိုရင်ဒီမချင်းနာဒီအောက်ပိုင်းကနေစားနာရိတ်ခလူအတုံးဆောင်ကစား73စီရစားမြေမှန်းပြီးတော့လက်ရှင်နေရတဲ့ခရိုင်တစ်ခုဖြစ်ပါတယ်။73စီတွေစားမတဆေးမြင့်သွားတယ်။စားတော့ကုန်ပစ္စည်းတွေစားမတဆေးမြင့်သွားတယ်။တော်တော်လေးဒုက္ခရောက်နေကြတယ်ခင်ဗျ
။မြေချင်းနာကနေပူတာအိုသိမိုင်200ကျော်กว่าဝေးရှိတဲ့လမ်းကြောင်းဟာပူတာအိုဒေသရဲ့ကုန်စီကုစံသွားလာရေးအတွက်အစည်းကဆုံးပြုနေရတာဖြစ်ပါတယ်။လက်ရှိကချင်းပြည်နယ်စွန်ဘရာပူမန်စီမြကြီးနားမိုးကောင်တနိုင်းမြို့နယ်ဒေသတွေမှာမြန်မာသမ္မတနဲ့ KIA ကချင်းလွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဆုံးစလို့ဖြစ်ပွားနေပါတယ်။မနေ့ကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့တနိုင်းမော်လုတ်သားသထောင်ခန့်ဟာပြန်မဆွတ်နိုင်သေးပဲပိတ်မိနေစေလို့ကချင်းလူမှုအဖွဲ့အစည်းဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ
်။နောက်ဆုံးအခြေအနေကသထောင်ဝန်းကျင်ကပိတ်မိနေသေးတယ်။ဒါမှရခိုင်မှမရှိတော့တာတို့ကလူစားရတဲ့အခြေအနေကိုပြောတယ
်။စီရပရိပခါတွေဖြစ်ပွားနေတဲ့ကချင်းပြည်နယ်မှာသမ္မတနဲ့ KIU တို့ရဲ့ဖမ်းဆီးမှုအပါအဝင်လူကိုယ်ရေးချိုးဖောက်မှုတွေမကြာခဏဖြစ်ပွားလို့ရှိပါတယ်။ KIU ဟာ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငင်းချမ်းရေးဆွင်လွေညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်ဖြစ်သလို NCA လမ်းကြောင်းကိုလက်မခံနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်ပေးမယ်။ VOA American တန်ညဘက်9:00နာရီ10:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဦးတော်စံသားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍအစာတွေကိုလည်းနားဆင်ကြမှာပါရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတင်ကြပ်ကိုကိုအောင်လေးဦးကကြည်ညာပေးပါမယ
်။အမေရိကန်ပြည်သူ့ရဲ့လူမှုကြီးကြပ်ရေးစီစဉ်တွေကိုတင်ကြပ်ဖို့ဥပဒေပြုအမှတ်တွေသဘောတူညီချက်မရနိုင်မှုဆိုရင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အရေးကြိုးစားမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လူမှုကြီးကြပ်ရေးဥပဒေရဲ့အားနည်းချက်တွေကိုမပြင်ဆင်နိုင်ရင်နိုင်ငံတွင်းကိုလူသတ်မဲ့သူတွေဝင်ခွင့်ပြုရရောက်တာကြောင့်မပြင်ဆင်နိုင်မဲ့အတူတူအစိုးရလုပ်ငန်းတွေရပ်ထားတာကမှကောင်းသေးတယ်လို့လုံခြုံရေးတပ်ဖွဲ့တွေနဲ့အင်ပီရိုမှာမနေ့ကဆွေးနွေးရမှာသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ရဲ့အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အရေးရှောင်ရှားနိုင်မှုအတုံးစီမူကျန်တဲ့ကိုထက်လွတ်တော့မှဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။လက်တလုံးမှာတော့လူမျိုးစု Republican တွေနဲ့လူနည်းစု Democrat ကိုယ်စားလှယ်ကြကောက်ကွယ်ရေးအတုံးစီနဲ့ပတ်သက်လို့အကြီးအကျယ်သဘောထားကွဲလွဲနေကြတာပါ။မြောက်ကိုရီးယားပေါ်အမေရိကန်ပြည်သူ့ကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုမကြာခင်ကြေညာမှာဖြစ်တဲ့ကြောင်းအမေရိကန်ထူးသမား Mike Pence ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်တင်တဲ့ missile တုံးအစီအစဉ်တွေကိုအပြစ်ဒဏ်ဆုံးလွတ်တဲ့အထိအမေရိကန်ကဖိအားပေးဆောင်မှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးမှပဲအမေရိကန်ထူးသမားကပြောဆိုလိုက်တာပါ။မကြာခင်ကြေညာမယ်လို့ဆိုတဲ့အထက်မှာဘယ်ကဏ္ဍတွေကိုအရေးယူမှလဲဆိုတာကိုတော့ထူးသမားကအသေးစိတ်ပြောဆိုသွားတာမျိုးမရှိခဲ့ပါဘူး။တချို့ပြန်ပြစ်ကတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကတန်တမာနေတွားရောက်လည်လာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုစဲ Nat OSP ပါဝင်တရုတ်လာအိုထိုင်းဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကတန်တမာနေကရခိုင်ပြည်နယ်မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုမနေ့တုန်းကပဲတွားရောက်ခဲ့ကြပြီးမကြာခင်ငါပြစ်ကတ်တွေကြောင့်ဒီစားရင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုကြီးရှုခဲ့ကြသလိုဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မချင်းနီကီဟေးလီကလည်းကတ်လစ်ခရီးယန်သာသနာပိုင်းဗာတီကန်ကျောင်းတော်ရဲ့ကုလသမဂ္ဂဆရာတမချင်းနဲ့မနေ့ကတွေ့ဆုံပြီးရခိုင်ရေးဆွေးနွေးခဲ့ပါတယ်
။သတင်းဒီချက်ကိုကွာလင်ဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖေတို့ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းဒိုမီတာ3240နဲ့48တို့ကနေတိုက်ရိုက်ဖန်လာစင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ Asian Satellite ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုထူပဲကျေးဇူးတင်ပါတယ်။ကျေးမွန်ရှင်လင်းကြပါစီရှင်။
This program has come to you from the Voice of America, Washington.
Thank you.